ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်လာတာဟာဝူဟန်မြို့ဇီဝဓာတ်ခွဲခန်းကဖြစ်နိုင်တယ်လို့ပြောဆိုနေတဲ့အပေါ်မှာဝူဟန်ဓာတ်ခွဲခန်းရဲ့ညင်ကြားရေးမှုကအပြင်းထန်ကန့်ကွက်ပြောဆိုလိုက်ပါတယ်။ဒီပြောဆိုချက်ပေါ်တရုတ်အစိုးရနဲ့ကိုရိုနာပါတီခေါင်းဆောင်တွေကလည်းလက်မခံဘဲပယ်ချထားတာပါ။ဒါတွေဟာလုံးဝမဖြစ်နိုင်ဘဲရှုပ်ဝဲပူပေါင်းကြံစီတယ်ဆိုတဲ့အယူအဆသာဖြစ်တယ်လို့သူကပြောပါတယ်။ဝူဟန်ဇီဝဓာတ်ခွဲခန်းကနေစတင်ပြန့်နှံ့စရာဘာအကြောင်းမှမရှိဘူးလို့ညင်ကြားရေးမှုယွမ်ဇီမင်းကတရုတ်အစိုးရပိုင်း CGTN အင်္ဂလိပ်ပိုင်းသတင်းဌာနနဲ့အင်္ဂလိပ်တွေးဆုံမေးမြန်းခန်းမှာပြောထားတာပါ။အဲ့ဒီဇီဝဓာတ်ခွဲခန်းကဝန်ထမ်းတွေတယောက်မှယောဂကူးစက်ခံရတာမရှိကြောင်းနဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဒီတစ်ဖွဲ့လုံးကနေရာစုံမှာသုတေသနတွေလုပ်နေတယ်လို့လည်းသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာဝူဟန်ဇီဝဓာတ်ခွဲခန်းကနေစတင်ဖြစ်ပေါ်လာတာဟုတ်မဟုတ်ဆိုတာကိုအမေရိကန်ကစုံစမ်းစစ်ဆေးနေသလိုဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကင်တွယ်ဆောင်ရွက်ပုံတွေဟာပွင့်လင်းမြင်သာမှုမရှိတာကြောင့်တရုတ်ဆိုရဟာဝေဖန်ခံနေရတာဖြစ်ပါတယ်။ယောဂကူးစက်မှုဆိုးဝါးဆုံးဖြစ်နေချိန်မှာတရုတ်ဆိုရကယောဂကူးစက်သူရေတွက်နဲ့ပတ်သက်ပြီးမကြာခဏပြောင်းနေတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့အစာကလေးကမေးခွန်းထုတ်စရာကြီးလည်းရှိခဲ့ပါတယ်ခင်ဗျာ။